2022ခုနှစ်အတွက်အမေရိကန်နိုင်ငံနဲ့အခြေချနေထိုင်နိုင်မဲ့ဒုက္ခသည်အရေးအတွက်ကိုသမ္မတဒေါ်နယ်ထရမ့်အစိုးရကရှော့ချသတ်မှတ်လိုက်ပါတယ်။ရှင်းနေအတွက်ဒုက္ခသည်ဥယျာဉ်အများဆုံး 15,000 လက်ခံဖို့သတ်မှတ်လိုက်တာပါ။ဒါဟာအမေရိကန်နိုင်ငံရဲ့ဒုက္ခသည်လက်ခံရေးအစီအစဉ်စတင်တဲ့ခေတ်သစ်သမိုင်းမှာအရေးအတွက်အနည်းဆုံးဖြစ်ပါတယ်။မနေ့ကတော့အများဆုံးလက်ခံမဲ့အရေးအတွက် 18,000 သတ်မှတ်ထားတာဖြစ်ပါတယ်။ဒီမှာလာ3ရက်နေသမ္မတရွေးကောက်ပွဲမှာပြန်လည်ရွေးချယ်ခံဖို့ကြိုးပမ်းနေတဲ့သမ္မတထရမ့်ကတရားမဝင်ရောက်မှုရောတရားဝင်ရွှေပြောင်းဝင်ရောက်မှုကိစ္စနှစ်ခုစလုံးအပေါ်မှာတင်းမာတဲ့သဘောထားကိုကျင့်သုံးနေတာဖြစ်ပါတယ်။ဒါကြောင့်2019ခုနှစ်သမရဖြစ်လာချိန်ကလေးကစားလို့နှစ်စဉ်လက်ခံနိုင်တဲ့ဒုက္ခသည်အရေးအတွက်ကိုရှော့ချဖျက်တောက်နေတာလည်းဖြစ်ပါတယ်။ဖိနှိပ်ခံရသူတွေရဲ့ခေါလုံရနေရအဖြစ်နှစ်ကာလတရှိတရှိခဲ့တဲ့အမေရိကန်နိုင်ငံရဲ့အခမ်းကဏ္ဍကိုသမရထရမ့်ကဆွံ့လွတ်ခဲ့ပြီးဖြစ်ကြောင်းနဲ့လက်ခံမဲ့ဒုက္ခသည်အရေးအတွက်ရှော့ချတာကနိုင်ငံခြားရေးဘူဝရရေမန်းချက်တွေကိုထိခိုက်စေကြောင်းဝေဖန်သူတွေကပြောပါတယ်။သမ္မတထရမ့်ရဲ့ပြိုင်ဘက်ဂျိုးဘိုင်ဒန်ကတော့သူသာနိုင်ရရင်လက်ခံနိုင်မဲ့ဒုက္ခသည်အရေးအတွက်ကိုတစ်နှစ်ကို13,500အထိတိုးမြှင့်သွားမယ်လို့ကြေညာထားပါတယ်။2022ခုနှစ်အတွက်ဒုက္ခသည်လက်ခံရေးဆိုင်ရာသမ္မတထရမ့်ရဲ့အစီအစဉ်မှာဘာသာရေးဖိနှိပ်မှုကိုကြုံတွေ့ရတဲ့ဒုက္ခသည်9,000အမေရိကန်တွေကိုအကူအညီပေးတဲ့အီရတ်ကဒုက္ခသည်4,000၊ El Salvador, Guatemala နဲ့ Honduras နိုင်ငံတွေကဒုက္ခသည်1,000နဲ့ကျန်9,000ကိုတော့တခြားနိုင်ငံတွေအတွက်ထားရှိမှာဖြစ်ပါတယ်။